ဖန်စီကနာရဲ DVB သတင်းတောက်တူးကိုထောင်တန်းအမိတ်ချလိုက်တဲ့သတင်းနဲ့ပဲစတင်ပါမယ်။ဒါဟာဆရာနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကိုပထမဦးဆုံးထောင်တန်းချမှတ်လိုက်ခြင်းလည်းဖြစ်ပါတယ်။ပြည်မျိုးက DVB သတင်းတောက်ကိုစစ်အုပ်ချုပ်ရေးကောင်စီကထောင်တန်း3နှစ်ချမှတ်လိုက်တယ်လို့နှစ်ပတ်ကျော်လောက်ခေါ်ယူစစ်ဆေးခံနေရတဲ့ Voice of Myanmar ထူထောင်သူကိုလည်းပုံမှန်905ကကြီနဲ့အမှုတက်ပြီးတော့ရမန်ရယူလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကတင်ပြပေးမှာပါ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းထုတ်တွေကိုဖန်ဆီးအရေးယူစစ်ဆေးရတွေလည်းအများအပြားရှိလာနေပါတယ်။ပဲခူးတိုင်းပြည်မျိုးမှနေထိုင်တဲ့ဒီမိုကရက်တစ်မြန်မာအသံ DVB သတင်းဌာနကသတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပြည်ထောင်အတွင်းအထူးတရားစီရင်ရေးမှာပဲမေ12ရက်နေ့ညနေပိုင်းကထောင်ဒဏ်3နှစ်ချမှတ်ခဲ့တယ်လို့သူနဲ့နေဆက်သူတို့က VOA ကိုအခုလိုအတည်ပြုပြောပါတယ်။
ဟုတ်တယ် DVB ရဲ့သတင်းတော့ဆိုတာပြည့်တဲ့အချိန်ပေါ့နော်ဆက်ဆက်ရှင်းနေမှတိုင်ငင်တော့ပေါ့နော်ဖားခံရတယ်ပြီးတော့ဒီနေ့ကျွန်တော်မှမမောက်ဆိုလို့ရှိရင်ခုနှစ်ချိန်မြောက်ရုံးချိန်မှာထောင်ငင်းစီထောင်ငင်းတရားရုံးကနေပေါ့နော်ထောင်၃နှစ်ချလိုက်ပါတယ်မှားငါကကြည့်နေကျွန်တော်ဆိုစဲနဲ့ទីထားတာဒီကိုအစီအူသွားမယ်ဆိုလို့ရှိရင်မီဒီယာကိုဒီမျိုးပေါ့နော်ချိန်ချက်လို့မရပါဘူးမီဒီယာကိုဖွင့်ပြရမယ်ဒါဟုတ်ဘလို့အုပ်ချုပ်သူတွေဒီပြီးဖို့လိုပါတယ်ဒီဟာမျိုးဆက်လက်ပြီးတော့သတင်းထုတ်တွေရဲ့လက်ခုမရှိဘူးဆိုလို့ရှိရင်ဒီလိုဝေစီကိုသွားတယ်လို့ပြောတဲ့ဥစ္စာကရတ်တန်တန်တလန်လို့ကျွန်တော်တို့အချက်ကြည့်ကြည့်ပါမယ
်။သတင်းထုတ်ကိုမင်းညိုကိုစေအုပ်ချုပ်ရေးကောင်စီက DVB သတင်းဌာနအပါအဝင်သတင်းဌာန၅ခုပိတ်သိမ်းမခံရခင်မတ်လ3ရက်နေ့ကပြည်မြို့ရွှေစံတော်ဖျားမြောက်ဘက်ဆောင်တန်းမှာပြုလုပ်တဲ့ကျောင်းသားတပိတ်စစ်ကြောင်းမှာတွားရောက်သတင်းယူစဉ်အကြမ်းဖက်ဂျိုင်းနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖန်စီခံရစဉ်ကဥကောင်းနဲ့ခန္ဓာကိုယ်အနှက်ရိုက်နှက်ခံခဲ့ရပြီးပြည်မြို့ဒေသကုတ်ကဲမှုစစ်ဌာနချုပ်မှာ3ရက်ခန့်ဖန်စီထိန်းသိမ်းခံရပြီးတော့ထောင်လွှင့်တရားစီရင်ရေးအနေနဲ့9ကြိမ်မြောက်ရုံးချိန်အပြီးမှာပဲအခုလိုထောင်ဒဏ်3နှစ်ကြားခံစေဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးနောက်သတင်းတော့တချို့ကိုအကြောင်းပြချက်မရှိပဲဖန်စီစစ်ဆေးတာအဲ့ဒီဖန်စီထားတဲ့သူတွေကိုမိသားစုနဲ့တွဲခွင့်မပေးပဲအမှုတက်တာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့သတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြနေတဲ့ Voice of Myanmar သတင်းဌာနတည်ထောင်သူလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ကိုနေလင်းလို့တည်ကြတဲ့ဦးနေမျိုးလင်းနဲ့သတင်းတော့ဦးရှိုင်းအောင်တို့ကိုပြီးခဲ့တဲ့ April 29ရက်မနက်ပိုင်းကနေမြန်းစရာရှိတယ်ဆိုပြီးခေါ်ဆောင်သွားခဲ့ပါတယ်။ညနေပိုင်းမှာပြန်ပို့ပေးမယ်ဆိုပြီးတော့အာဏာပိုင်တွေကပြောဆိုသွားပေမဲ့ခေါ်ဆောင်သွားပြီး16ရက်အကြာမေလ12ရက်မှာတော့သူတို့နှစ်ဦးကို905ကကြီးနဲ့ရုံးထုတ်ရမန်ယူပါတယ်။လာမယ့်မေလ24ရက်နေ့ကိုပြန်လည်ရုံးထုတ်ဖို့တတ်မှတ်လိုက်တယ်လို့ဦးနေမျိုးလင်းရဲ့ဇနီးက VOA ကိုပြောပါတယ်သူတို့နှစ်ဦးကိုခေါ်ယူခံရချိန်ကနေအခုချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်ရတာမရှိသလိုဘလို့ကြောင့်အခုလိုအမှုသက်အရေးယူခံရတယ်ဆိုတာအပါအဝင်ဘာတွေစစ်မေးခံရတယ်အခုလက်ရှိဘယ်မှာဖမ်းဆီးထားတယ်သူတို့အမှုကိုဘယ်မှာစစ်ဆေးသွားမလဲဆိုတာတွေကိုမိသားစုကသိခွင့်မရသလိုမေလ12ရက်ရုံးထုတ်ရမှန်ယူတာကိုလည်းမိသားစုအနေနဲ့ကြိုတင်မသိရှိလိုက်ရဘူးလို့ဇနီးဖြစ်သူက VOA ကိုအခုလိုပြောပါတယ
်။မှန်ယူတယ်ပြောမလား၊ရုံးစတင်တယ်ပြောမလား။ဘလို့မန်းကိုအမကလေးပေးပေးချာချာကိုစုံလန်းလို့ကမရအောင်ဖြစ်နေ။24ရက်နေ့ရုံးချင်းဆိုတာပဲသိတယ်။နောက်လိုက်လေးပြီးတော့လည်းရမန်ယူတာလို့လို့ပါမှစတိတရားရုံးကိုသွားမိတော့လေတရားရုံးမှာဒီနေ့ဆိုအမတိတိချင်းတရားရုံးသွားဆောင်မယ်ဒါမှမမှီလိုက်ဘူးပေါ့နော်။သူကချက်ချင်းပဲဟိုဖြစ်ပြီးတော့မှတန်းပြီးတော့ပြန်ဟိုဖြစ်သွားတာပေါ့နော်။ပြန်ခေါ်ပါတယ်ဆိုပြီးတော့ပဲလို့ပဲသိရတာ။ကြတဲ့မတွေ့ရဘူးအဆက်တွေလည်းမရဘူးပေါ့နော်ဒါအချိန်ကတည်းကခွင့်အရေးပေါ့ပြောရမယ်ဆိုလို့ရှင်ဟိုလူတယောက်ရတင်ရထိုက်တဲ့အခွင့်အရေးကတော့လုံးဝကိုမရှိကြပါဘူးနော
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေကိုဖမ်းဆီးတာတွေသတင်းဌာနတွေကိုဝင်ရောက်စီးနင်းရှာဖွေတာတွေပိုက်ဆိပ်သက်လှုပ်ဆောင်နေတာပါပြီးခဲ့တဲ့ April 25ရက်နေ့ကလည်းတန်လင်ပို့စ်ချာနဲ့ Editor ချုပ်ဟောင်းမတ်တူတူတာနဲ့သူ့သားအပါအဝင်၄ဦးကိုညဘက်မှာအစင်းစစ်ဖို့အတွက်ဝင်ရောက်ရှာဖွေတယ်ဆိုပြီးနေအိမ်ကိုရှာဖွေကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဖမ်းခံရချိန်မှာအဲဇင်းမတိုင်တဲ့အတွက်ဆိုပြီးဖမ်းဆီးခံရတာဖြစ်ပေမဲ့နှစ်ရက်ကျော်ကြာစစ်ဆေးခံရပြီးနောက်မှာတော့အင်းစိန်ထံကိုပို့လိုက်ပြီးတော့တပ်မတော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့တရားစွဲခံလိုက်ရပါတယ်။သူတို့အမှုကိုမေ13ရက်ကြာတာပရိနိမှာယုံချင်းအနေနဲ့ချင်းဆိုထားတယ်လို့နေဆက်သူတို့ကအခုလိုပြောပါတယ
်။ကြာ13ရက်နေ့မှာယုံချင်းရှိတယ်ဒီနေရာနေတဲ့ဆင်းတော့ကျွန်မမင်းကြီးကတခြားမင်းကြီးကဘာမှမသိရသေးဘူးလေဒီကြားထဲကနေ ရဲစခန်းနေကျွန်တော်တီးရတော့905ကကြီးနေဆွဲတယ်ပဲပြောတယ်ဟုတ်တယ်အခုချီတော့အဲ့လောက်ပဲတီးရသေးတယ်ဒီကျွန်တော်တို့တင်းစခန်းနေဆွဲတယ်ဆိုတော့တင်းစခန်းကိုမေးကြည့်ရပါတော့မေးကြည့်တော့905ကကြီးလို့အကုန်လုံးလို့ပြောတယ်သူ၄ယောက်လုံးလို့ပြောတယ်ဟိုစိတ်တော့မကောင်းဘူးပေါ့နော်ကျွန်တော်ကဘာမှအပြစ်ရှိလို့ခံရတာမဟုတ်ဘူးဒါမတရားဖန်ဆီးခံရတာပါလို့ပြောချင်ပါတယ
်သူတို့တွေလည်းအခုချိန်တည်းမိသားစုနဲ့လူချင်းတွဲခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာတရင်ယူနေစဉ်တရင်နောက်တွေဖမ်းဆီးခံရတာသူတို့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးတာတွေလုပ်နေတာမှာဖေဖော်ဝါရီလ3ရက်နေ့ကစလို့ဒီနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခြင်းခံရတဲ့တရင်နောက်80ထက်မနည်းရှိနေပါတယ်အဲ့ဒီတွေကမှအယောက်30ပြန်လည်လွတ်မြောက်လာပေမဲ့အယောက်40ကျော်ကတော့တမတော်အကြီးညိုပြက်စီအောင်ပြောဆိုရေးသားမှုရာသက်သက်ကြီးဥပဒေပုံမှန် 905 ကကြီးနဲ့အမှုဖွင့်ကအကျဉ်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်ဆေးဖမ်းဆီးခံရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန် 905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။